Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ6ရက်ပုတ်ထူးနေ့ညနေခင်း6နာရီခွဲကနေ9နာရီဒီစီစဉ်တွေကို line to meter 1925ရူဝါနေတက်ရချိုးလွင်နေပါပြီ။ကျမနန်းလောက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုရန်နောင်နိုင်တဲ့အတူညင်ညာပေးမှာပါ။American နိုင်ငံခြားရေးဝန်ကြီး John Kerry ဟာသူ့ရဲ့တမန်ဝင်ခေစဉ်ဖြစ်တဲ့ Somalia နိုင်ငံကနေအခု Africa ကဂျဘူတီနိုင်ငံကိုရောက်နေပါပြီ။ IS Islamic အစွန်းရောက်ထိတ်တန့်ခေါင်းဆောင်ဒေးဦးအတွက် American ကစုကြေးငွေအဖြစ်ဒေါ်လာတန်း20တိပေးမယ်လို့ကန့်လန့်လိုက်ပါတယ်။ Iran ကဖမ်းဆီးထိန်းသိမ်းထားတဲ့ Max Tigris ကုန်တင်သင်္ဘောကသင်္ဘောသား24ယောက်ထဲမှာမြန်မာတွေပါပါဝင်နေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါနန်းလောင်ရင်
။ကောင်းပါပြီရှင်။အမေရိကန်အလန်တင်တင်မော်ဒဇင်းကိုဝါရှမ်းပင်လယ်ကွေ့ဟော်မော့စ်ရေးလက်ကြမှာပြီးခဲ့တဲ့သတင်းဘက်ကအီရန်တို့ဘက်ကဖန်ဆီးလိုက်တဲ့အထက်မြန်မာတင်မော်သားတွေလည်းပါဝင်ပါတယ်
။ဒီကမဆာလေးကောမလန်ဟူဂူဂီဘူဒေအင်ကစ်တီဒါရေးရှာကီခူဆူစီဘူဒေ
အီရန်နိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးပါရှင်သတင်းအသေးစိတ်ကိုနောက်ပိုင်းမှာတင်ပြပါမယ်။ဒါအပြင်စင်ကာပူကနေရန်ကုန်မှာရုံးခွဲလောက်ဖွင့်တဲ့ဘဏ်တစ်ခုကပြည်ရင်းအသတင်းထုတ်လုပ်မှုပမာဏအများဆုံးတိုးမဲ့အစီအစဉ်တစ်ခုအတွက်ငွေကြေးအကူအညီတွေပေးမဲ့အကြောင်းနဲ့နိုင်ငံတကာသတင်းတပုတ်မှာတော့ကမ္ဘာတဝှမ်းမှာကောင်းထောင်လာနေတဲ့အစွန်းရောက်မွတ်စလင်အချမ်းဖက်ဝါဒဟာတာမန်မွတ်စလင်အတိုင်းဝိုင်းတွေကလွန်မိုလာနေတာကိုအစိုးရတွေအနေနဲ့ဘယ်လိုထိန်းချုပ်ဖို့ကြိုးစားနေလဲဆိုတဲ့အကြောင်းတွေကိုလည်းသတင်းတွေပြီးမှကြားကြမှာပါခုအရင်ဆုံးတော့ပုတ်ထူးနေထိတ်တန့်ရသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်။ American နိုင်ငံကျွေးဝန်ကြီး John Kerry ဟာ Somalia နိုင်ငံကိုတမန်ဝင်ခေစဉ်တစ်ခုနဲ့တွားရောက်ခဲ့ပြီးတဲ့နောက်မှာအခုတော့ Africa ဥဂျိုဒေတာနိုင်ငံတစ်ခုဖြစ်တဲ့ Djibouti ကိုရောက်နေပါပြီ။အင်ကာနေ့က Somalia နိုင်ငံ Mogadishu မြို့တော်ကို Mr. Kerry တွားရောက်ခဲ့တာကြောင့်ဒါဟာ American နိုင်ငံကျွေးဝန်ကြီးတဦးအနေနဲ့ Somalia နိုင်ငံစီပထမဆုံးချိန်ဖြစ်တွားရောက်တာပါ။ဒီခေစဉ်ကိုကြိုတင်ကြေညာမထားဘဲတွားခဲ့တာဖြစ်ပြီး Mogadishu မှာ American တိုင်ရင်ပြန်ဖွင့်ရေးကိစ္စပေါ်ဝင်ပါတယ်။ဒါဟာ El Shabaab အကြမ်းဖက်အဖွဲ့ကိုနှိမ်နင်းရေး American ရဲ့ကြိုးပမ်းအားထုတ်မှုကိုထင်ရှားစေပြီးAfrica ဥဂျိုဒေတာမှာ American ရဲ့အနေအထားကိုအားကောင်းခိုင်မာအောင်လှုပ်ဆောင်တာလည်းဖြစ်ပါတယ်။ Somalia သမ္မတ Hassan Sheikh Mohamed ဝန်ကြီးချုပ် Omar Abdi Rashid Ali Shamani တို့နဲ့ Mr. Kerry ဟာတွေ့ဆုံခဲ့တာပါ။အဲ့ဒီတွေ့ဆုံပွဲတွေကိုတဲအိတ်တွေနဲ့ကာယံထားတဲ့လေးစိတ်အဆောက်အဦတွေမှာလုပ်ခဲ့တာဖြစ်ပါတယ်။ Somalia နိုင်ငံဟာ Al Qaeda အဖွဲ့နဲ့အခြေဆက်ရှိတဲ့ Al Shabaab အဖွဲ့ကိုတိုက်ခိုက်နေတာ10နှစ်ကြာပါပြီ။ Al Shabaab အဖွဲ့က1990တုံးခုနဲ့မှာ American Black Hawk ရဟန်းတစင်းကိုပြစ်ချခဲ့ပြီးတဲ့နောက် American တိုင်ယုံကိုပိတ်ပြီးတိုင်ယုံဝန်ထမ်းတွေနဲ့တပ်ဖွဲ့တွေကို Somalia နိုင်ငံကနေပြန်ပြီးခေါ်ယူခဲ့တာဖြစ်ပါတယ
်။ American ပြည်တော်စု Texas ပြည်နယ်မှာကျင်းပခဲ့တဲ့ကတ်တုံးပြိုင်ပွဲကိုတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့တဲ့သူနှစ်ယောက်ဟာ IS Islam အစွန်းရောက်အဖွဲ့နဲ့ဆက်ဆက်မှုရှိမရှိဆိုတာကိုသိရှိနိုင်ဖို့အတွက် American အာဏာပိုင်တွေကြိုးပမ်းဆောင်ရွက်နေပါတယ်။တနက်သမားနှစ်ယောက်ထဲကတယောက်နဲ့ချိတ်ဆက်နေတဲ့ Twitter လူမှုကွန်ရက်စာမျက်နှာနဲ့သူတို့နှစ်ယောက်အသုံးပြုတဲ့ electronic ပစ္စည်းတွေကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေပါတယ်။အစိုးရအဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့သူတို့ရဲ့ကိုပိုင် Radio အသံလွှင့်အစီအစဉ်ကနေအင်္ဂါနေ့မှာပြောပါတယ်။ Dallas မြို့အပြင်ဘက် Garland ကဒီတိုက်ခိုက်မှုကိုသူတို့အဖွဲ့ရဲ့တပ်ဖွဲ့ဝင်နှစ်ယောက်ကလုခဲ့တာဖြစ်တယ်လို့ပြောပါတယ်ဒါဟာအမေရိကန်မျိုးပေါ်မှာပထမဆုံးတိုက်ခိုက်မှုဖြစ်ပြီးတော့အစိုးဆုံးတိုက်ခိုက်မှုတွေလာဖို့ရှိတယ်လို့လည်းပြောလိုက်ပါတယ် IS အဖွဲ့အမေရိကန်မျိုးပေါ်ကိုရောက်ပြီလားဆိုတာကြေညာဖို့ကဥပမာဆိုရအတွက်စော်လွန်သေးတယ်လို့အင်မီတော်ပြောခွင့်ရပုဂ္ဂိုလ် George Arnest ကပြောလိုက်ပါတယ်အချက်လက်တွေဒီထက်မကပိုပြီးသိရအောင်ကျွန်တော်တို့ဘက်ကသေးသေးချာချာလှုပ်ချင်ပါတယ်ကျမ်းဖတ်သမားတွေဟာကဘာတော်မှာရှိနေပြီးတော့တချို့က ISIL အဖွဲ့ဝင်တွေဖြစ်ပါတယ်အဲ့ဒီလူတွေဟာလူမှုကွန်ရက်စာမျက်နှာတွေကိုအသုံးပြုပြီးအမေရိကန်နိုင်ငံအပါအဝင်ကမ္ဘာတဝန်းကလူတွေနဲ့ဆက်သွယ်ဖို့ကြိုးစားနေပါတယ်လို့သူကပြောပါတယ်။တနက်သမားနှစ်ယောက်ဟာ Elton Simpson နဲ့ Nadia Sophie တို့ဖြစ်တယ်လို့ရဲကပြောပါတယ်။အဲ့ဒီတနက်သမားနှစ်ယောက်ဟာ Conference Center ကိုတိုက်ခိုက်ခဲ့တာကြောင့်လူမျိုးရေးတာဝန်ရှိသူတယောက်ဒဏ်ရာရသွားပြီးအဲ့နောက်တော့ရဲကသူတို့ကိုတတ်တတ်နဲ့ပြစ်တတ်ခဲ့တာပါ။သူတို့နှစ်ယောက်ထဲက Mr. Simpson ဟာ2006ခုနှစ်ကတည်းကစောင့်ကြည့်ခံနေရသူဖြစ်ပြီးတော့ဆိုမာလီမှာရှိတဲ့အကြမ်းဖက်ကြီးရဲ့အဖွဲ့ကိုဝင်ဖို့ဆန္ဒရှိတာနဲ့ပတ်သက်ပြီး FBI တာဝန်ရှိသူတွေကိုလိမ်လည်ပြောဆိုခဲ့တဲ့အတွက်2010ခုနှစ်မှာပြစ်ဒဏ်ကြားခံခဲ့ရဘူးသူဖြစ်တယ်လို့တရားရုံးမှတ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာ။
IS Islamic အစွန်းရောက်ဖွဲ့ရဲ့ထိတ်တန့်ခေါင်းဆောင်ဒေးဦးကိုဖမ်းနိုင်ဖို့အတွက်သတင်းပေးသူကိုစုငွေဖြစ်တဲ့ဒေါ်လာတန်း20တိပေးမယ်လို့ American အစိုးရကကန့်လန့်လိုက်ပါတယ်။ဒီ၄ရုပ်ထဲမှာ IS အဖွဲ့ပြောခွင့်ရအဘူမိုဟာမက်အယ် at nani le pawin ba de tu ha anaw naingan tha ri ko tai khai phu twet taung su pan ja da pa win is apwe twet tadin saka ri pa pi ni le adika lan chang phin ne american naingan chai thana ka tat mat tha tu wa su jing ngwe thauk tha de the ka naw taung ka ro is apwe ye dutiya gaun saung haw at el rama mustafa el Kaduli, Nanganjada, Dazaganego, Pansy Tainting, and Niapin, and Jensakango, Uzide, Takran, Tayu, Mora, Vovishne. I as a poe, Mula Leu, a poem, the opiate, a jump at the Mari drink, we shall be needle, American Nanganjay Tanaga, Tamatare, Derek Bend, Daka Bendola, Pipare. The Sujing we go, American Suya, rewards for justice, dear Nadam Hudre, Suji season Gani Pimaba. The season Satting in a Tango, she said, Ligunega Satin, be a low senior, a jump at the Marine, but the day, the ring attended to it, Dollar Tan, dear Sajo, be get a Pipare.
American and Juman and Ganja, Susan Ebuman Pillar, or American Suabaka Juman song at Nin and Nanganja, Demobi, Suarego, Piamido, Low Song Library, American Beyond Lutomber, Son Florida, Pine Gani, Juman and Havana T, Mindy Allow Keys and Dirk Keys and Contain, Demo Comni, Legut Hamanego, American Banai, when you turn out a license in Chabigabari, Edega Comni, Tongugara, Florida, Cheese, Pibari. These are in the set, American cheese, jet blue lead on Langale. New York Mugani, Havana Mugu, Jalaga, Sabido, Kide, Dinley, Satin, Piswema, Pidelu, Inganima, Tina Libari. Fidel Castro, Usambi, Anasian, Batista, Go, Piochagere, Tanguang, Azaku, Covenant Dollar, Imatang, American, and Cuba, Nangan, Jatimo, Kis, and Deha, Amelia Lucini Geraba, Cuba, Nangan, Gutajan, American, Nangan, Tari, and Negaro, Tama, Tari, Lanyon, Jetty, Yata, Dogan, Shibiro, Elo, Kubira, Tema, Pinaina, and Jimusaya, Kis, and Ele, Bow and Marek, Mia.
ဒီနေ့ကတည်းကညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ19ကီလိုဟတ်စ်16669ညလိုင်းနိုမီတာ19ကီလိုဟတ်စ်13969ရုပ်ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American Tanga, Nenigan, the Nenrego, Selejina Nibare, Irangani, Pansy, Tainting Kere, Max Tigris, Contin Temoga, Temoda, Nasset, Leo Tema, Yama Temoda, Rile, Power Nibare, Marshall Islands, Atlantian Tari, Ditemogo, Homos, Gile Jama, Bigger, the Rempaga, Pansy Lataha, Uri Jamia, Losan, Kisa Pippi, Diayunga, Maya, Temogo, Panda, Pitelo, Iranian Jaitana, Pioquia, Mutami, Mazi, F. Kamga, Piobari, Temone, Temo, Panshempoma, Pokliga, Tielo Dugani, Tia Swetari, Lu, Maziga, a person, Transaction and Puertran, Pioso, Garaba, Season Hinari Loni B, Nomia Dremabe, Pishin, Nine Melu, Mion and Tajan Piobari, Iran Sikan, a Jijangpe, website, Mapopia, Tajaya, Dimu Hadiayuma, Yamira, Neto Jababi. တမောမူတန်း24ယောက်ကိုဖမ်းမထားဘဲနဲ့လိုအပ်တဲ့ဆိုရင်ကောင်စစ်ဆိုင်ရာတွေ့ဆုံပြောဆိုလာတွေအတွက်ကန့်တမထားပါဘူးလို့အီရန်နိုင်ငံကြီးပြောခွင့်ရကပြောပါတယ်တမောသား24ယောက်ထဲမှာမြန်မာအပြင် Britain, Bulgaria နဲ့ Romania နိုင်ငံသားတွေလည်းပါဝင်နေပါတယ် MV Max Tigris တမောကိုအီရန်တပ်ဖွဲ့တွေက April 28 ရက်နေ့မှာတတိပေးပြစ်ခတ်ခဲ့ပြီးတဲ့နောက်မှာတမောဘုံကိုတက်ခဲ့တဲ့အတွက် American ရေတပ်ကအဲ့ဒီနေရာကိုဖျက်သိမ်းဖို့တဆင့်နဲ့ဒရင်တဆင့်ဆေလုတ်ခဲ့တာပါ Temoha, Dema Company, Max Lion, Contin Temo Pippi, Contra Pissi River, Ten Santara Pippi, or Sippet, Sanya Pissi Kuri Yarilo, a two son, Gonima Baba.
Bigger than ever got this only that you long to me to she get a tiny and town by Rabba Dorema. The money and got Ruinja should be only time to look and the people she that you long chalk Google, Tabido Tine Anna by Niga, two for Yashi get a look. Tine said the guy, but who nigga, pure like body. Malaysia, Nazan and needed tiny and town my son Clark Kayama. Bigger than you buying out this only that you long a such how long go to she get a neon it. Don't mind not a quaw way to Gulu Tabido to she get a pure body. Emma Mumna Tarret, long the ha. အဲ့ဒီနီနာတဝိုင်းမှာရှိတဲ့လူမောင်းခိုးကူးသူတွေရဲ့စခန်းမှာရှိတဲ့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေဖြစ်တယ်လို့ရွာသားတွေကသူတို့ကိုပြောကြအောင်အာဏာပိုင်တွေကပြောပါတယ်ရုပ်လောင်း6လောင်းမှအမျိုးသား4ယောက်နဲ့မြို့သမီး2ယောက်ဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်ထိုင်းနိုင်ငံမှာရှိတဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူအများစုဟာမြန်မာနိုင်ငံအနောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နို ဖို့အတွက်ပတ်စံတွေတောင်းယူတာဖြစ်ပါတယ်။ မေလ9ရက်နေ့ကတော့လူမောင်ကိုကူးသူတွေအသုံးပြုခဲ့တဲ့ဒုတိယစခန်းတစ်ခုကိုထိုင်းအာဏာပိုင်တွေကရှာဖွေတွေ့ရှိခဲ့ပြီးတော့အဲ့ဒီအနီးနားကလူ3ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့ထိုင်းရဲကပြောပါတယ်အခုလိုလူတွေအစုလိုက်အပြုံလိုက်တွေ့ဆုံနေတာကိုတွေ့ရှိခဲ့ရတဲ့ပတ်သက်ပြီးတော့လက်ခံနိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေကိုအများဆုံးလှုပ်ဆောင်ဖို့အတွက်အမေရိကန်ပြည်ထောင်စုကထိုင်းအစိုးရကိုတောင်းဆိုထားပါတယ်ခင်ဗျာ
2002ခုနှစ်ကလူတိုက်ပြီးထွက်ပြေးတဲ့ကားတိုက်မှုမှာလူသေဆုံးခဲ့ရမှုတွေအဖြစ်ရှိတဲ့အိန္ဒိယဘောလိဝုဒ်ရုပ်ရှင်မင်းသားဆယ်မန်ခန်းကိုအိန္ဒိယတရားရုံးတစ်ခုကနေထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။မွန်ဘိုင်းတရားရုံးကတရားသူကြီးကခန်းကိုဗုဒ္ဓဘူးနေမှာပြစ်ပေးလိုက်တာပါ။သူဟာဒီမှုအတွက်10နှစ်ထိကြာခံရနိုင်ပွဲရရှိနေတာပါ။ခန်းဟာအခင်းဖြစ်ပွားစဉ်ကအရက်မူးနေပြီးသူ့မောင်းနဲ့တိုးတက် Land Cruiser ကနဲ့လမ်းဘေးမှာအိတ်နေတဲ့လူ9ယောက်ကိုဝန်းပြီးတိုက်ခဲ့တယ်လို့အစိုးရရှေ့နေတွေကယူဆကြတာပါ။အဲဒီမှာ2ဦးသေဆုံးပြီး4ဦးဒဏ်ရာရခဲ့ပါတယ်။အသက်49နှစ်ရှိပြီဖြစ်တဲ့ခန်းကတော့ဒီရင်တိုက်မှုဖြစ်ပွားစဉ်မှာသူကားမမောင်းခဲ့ပါဘူးလို့ညှင်းဆိုခဲ့ပြီးအခုတရားရုံးရဲ့ဆုံးဖြတ်ချက်ကိုလည်းလျှောက်လဲမယ်လို့ခန့်မှန်းရပါတယ်။ခန်းဟာသူ့ရဲ့ရုပ်ရှင်တက်တန်းအနှစ်30လောက်တန်းမှာရုပ်ရှင်ကားပေါင်း90ကျော်ကိုရိုက်ကူးခဲ့သူဖြစ်ပါတယ်
။ဖိလစ်ပိုင်လက်ဝဲချန်ပီယံမန်နီပါကီယောဟာအမေရိကန်လက်ဝဲချန်ပီယံဖလော့ဒ်မေဝဲသားနဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကမထိုးသက်ခင်သူ့မှာပခုံးတံရရထားတာကိုမပြောတဲ့အတွက်စီကံဖောက်ဖျက်မှုနဲ့အေးအေးယူခံရနိုင်ခြင်းရှိနေပါတယ်။အသက်36နှစ်အရွယ်ပါကီယောဟာသူ့ရဲ့ညာဘက်ပခုံးမှာတံရရထားတယ်ဆိုတာကိုသူ့အတွက်ပွဲစီစဉ်ပေးသူဘော့ဘ်အာရမ်ကပွဲအပြီးမှာပြောတာပါ။ပါကီယောဟာပခုံးကျွတ်သားထိခိုက်ဒဏ်ရာရထားပြီးခွဲစိတ်ကုသမှုခံယူဖို့လည်းလိုနေတာပါဧပြီလအတွင်းလေ့ကျင့်ချိန်မှာရခဲ့တဲ့ဒီဒဏ်ရာအကြောင်းကိုပါကီယောဟာနေဗာဒါပြည်နယ်လက်ဝဲကော်မရှင်ကိုတည်တည်ချာချာပြောပြခဲ့သလားဆိုတာအခုစမ်းစစ်နေကြပါတယ်လက်ဝဲမထိုးခင်ဖြည့်ပေးရတဲ့စစ်ဆေးချက်ထဲပါကီယောရဲ့ပခုံးတံတောင်စစ်ဒါမှမဟုတ်လက်တွေမှာဒဏ်ရာရှိသလားဆိုတဲ့မေးခွန်းတွေကိုမရှိဘူးလို့သူ့အဖွဲ့ကဖြေထားပါတယ်။ပါကီယောကိုနာကျင်ကြိုက်ခဲပြောက်စီထိုးပေးဖို့လက်ဝဲပွဲမတိုင်ခင်သတင်းတစ်ပတ်အလိုမှာနေဗာဒါပြည်နယ်လက်ဝဲကော်မရှင်ကိုသူပြောခဲ့တယ်လို့ဘော့ဘ်အာရမ်ကပြောပါတယ်။အဲ့နောက်အမေရိကန်အာကစားတားမစ်အာဇီတုံးဆွဲမှုစီးစစ်ရေးအဖွဲ့ကဈေးထိုးဖို့ကိစ္စကိုအတီးပြုတ်ပေးခဲ့ပေမဲ့ဒီသတင်းကလက်ဝဲကော်မရှင်စီရောက်ခဲ့ပုံမရပါဘူး။ပွဲမတိုင်ခင်၃နာရီအလိုမှာဈေးထိုးပေးဖို့ကိုပါကီယောဘက်ကပွဲစီစဉ်သူတွေကိုထပ်ပြီးတော့တောင်းပါတယ်။ဒါပေမဲ့လက်ဝဲကော်မရှင်ကအတီးမပြုတ်ခဲ့ပါဘူး။သူ့မှာပခုံးတံရရထားတယ်ဆိုတာကိုလက်ဝဲထုံးမဲ့နေ့မှာစေးထိုးခွင့်တောင်းတော့မှသိတယ်လို့ကော်မရှင်ကပြောပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာတော့မတ်လကအသက်28နှစ်အရွယ်အမျိုးသမီးတူကိုလူအုပ်လိုက်ရိုက်နှက်တိတ်ဆုံးစေမှုနဲ့ပတ်သက်ပြီးတာဝန်ရှိသူ၄ဦးကိုအာဖဂန်တရားရုံးကဗုဒ္ဓဘူးနေမှာတေဒဏ်ချမှတ်လိုက်ပါတယ်တိတ်ဆုံးတဲ့အထိရိုက်နှက်မှုအတွက်လူပေါင်း49ယောက်ကိုရုံးတင်ဆက်ဆီးခဲ့တာဖြစ်ပြီးအဲ့ဒီထဲမှာရဲရရှိ19ဦးလည်းပါဝင်ပြီးသူတို့ကိုတော့တားဆီးဖို့ပြက်ကွက်မှုဒါမှမဟုတ်ကိုယ်တိုင်ပါဝင်မှုတွေနဲ့တရားဆွဲဆိုခဲ့တာပါဗုဒ္ဓဘုရားကကပူးတရားရုံမှာပဲနောက်ရှိဦးကိုထောင်နှံ6နှစ်ပြစ်ဒဏ်တွေချမှတ်ခဲ့ပါတယ်။အမျိုးသမီးငယ်ဖာဂွန်ဒါဟာကုရန်ကျမ်းစာကိုမထေမဲ့မြန်လုပ်မှုနဲ့လုပ်တယ်လို့အဆက်ဆွဲခံရတာကြောင့်အာဖဂန်နစ္စတန်မြို့လယ်ကောင်မှာပဲမတ်လ19ရက်နေ့ကဒေါသထွက်နေတဲ့လူကြီးရဲ့ရဲရဲဆက်ဆက်တိုက်ခိုက်တာကိုခံခဲ့ရတာပါ။ဒီတိုက်ခိုက်မှုမှာပါတဲ့ဗီဒီယိုတွေထဲမှာပေါ့တော့လူအုပ်ကြီးဟာဖာကွန်ဒါကိုမီးနဲ့မရှို့ခင်မှာဝမ်းဝမ်းရိုက်နှက်ခဲ့တယ်လို့ကားနဲ့လည်းဖြတ်ကျိတ်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့ကပူးမြစ်ထက်ကိုပစ်ချခဲ့တာပါဒီတပ်ဖွဲ့မှုအတွက်အာဖဂန်နစ္စတန်နိုင်ငံတဝန်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပြီးအကြမ်းဖက်ဒေါသဖြစ်မှုတွေနေရာနှစ်မှာဖြစ်ပွားခဲ့တယ်လို့အာဖဂန်သမ္မတအာရှရက်ဂါနီကရောကုလသမဂ္ဂပါရှုံချပစ်တင်ခဲ့တာဖြစ်ပါတယ
်ပုတ်ထုံးနဲ့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတန်းနဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါအီရန်တို့ဖန်စီထားတဲ့အမေရိကန်အလန်တင်တင်မောနဲ့တင်မောဝန်ထမ်းတွေအတွဲဥပဒေကြောင်းအရဆောင်ရွက်နေပြီးမကြခင်ရက်ပိုင်းအတွင်းမှာပဲဖြည့်ရှင်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအီရန်အစိုးရကပြောဆိုလိုက်ပါတယ်အီရန်တို့ဖန်စီထားတဲ့အမေရိကန်အလန်တင်တင်မောမှာမြန်မာတင်မောသား73ဦးလည်းလိုက်ပါခဲ့တာမို့မြန်မာတင်မောသားတွေရဲ့လွတ်မြောက်မှုနဲ့လက်ရှိအခြေအနေအသေးစိတ်ကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ပြီးခဲ့တဲ့သတင်းပတ်တုန်းကပါရှန်ပင်လယ်ကွေ Hosmos ရေလက်ကြားမှာအီရန်တို့ဖမ်းဆီးလိုက်တဲ့ Marshall Island အလန်တင် Mount Mesk Tigray ဂုံတင်တင်မောမှာလိုက်ပါခဲ့ကြတဲ့တင်မောဝန်ထမ်း24ဦးတို့ထဲမှာမြန်မာတင်မောသား73ဦးတို့လိုက်ပါခဲ့တာဖြစ်ပါတယ်။အခုတော့မြန်မာတင်မောသားတွေအပါအဝင်တင်မောဝန်ထမ်းတွေလွတ်မြောက်ဖို့အတွက်ကွန်မဏီတာဝန်ရှိသူတွေတရားဥပဒေကြောင်းအရညှိနှိုင်းနေပြီဖြစ်တဲ့အကြောင်းမြန်မာနိုင်ငံရေချောင်းပို့ဆောင်ရေးဦးစီးဌာန တင်မောသားဌာနခွဲရဲ့ညွှန်ကြားရေးမှူးဦးတိုးမြင့်ကပြောပါတယ
်ဒီဘက်ကအခု PNI တို့အကုန်လုံးသူတို့ပြောပုံရဆိုရင်တော့သူတို့ဒီဘက်ကဟိုကုမ္ပဏီအနေနဲ့အဲ့ဘက်မှာတာဝန်ရှိတဲ့ဖွဲ့စည်းအားလုံးသူတို့သွားတော့ဆွေးနွေးနေပါတယ်ကျွန်တော်ကြည့်အခု Unity ကကတည်းကလည်းသူတို့လည်းလောက်နေသူတို့ကိုယ်တိုင်သွားပြီးတော့အဲ့ကိုလိုက်သွားကြပါလိမ့်မယ်နောက်အခုကျွန်တော်သိတော့ကတော့ဒီသင်္ဘောကိုခန်းသားရဆိုမြဲအခုသင်္ဘောသားတွေအနေနဲ့ဟို individual လွတ်လပ်ခွင့်ရပါတယ်သင်္ဘောသားတွေကနိုင်ငံသူ့အိမ်ကိုတယ်လီဖုန်းဆက်ခွင့်လို့ပါလို့အဲ့ဒါလေးတော့ရတယ်လို့ပြောပါတယ
်ဒါပေမဲ့ Iran အစိုးရနဲ့သင်္ဘောကုမ္ပဏီတို့ရဲ့တရားတစ်ပေါင်းကိစ္စဖြစ်တာကြောင့်အစိုးရနဲ့ဓာတ်ရိုက်မသက်ဆိုင်တဲ့သဘောလည်းရှိတယ်လို့ဦးတိုးမြင့်ကပြောပါတယ်
ကျွန်တော်တို့ကတော့ဝန်ကြီးဌာနဆရာဖြစ်ဖြစ်နေတာပဲနောက်ဒီဥစားကြီးကတကယ်တမ်းတော့ကျွန်တော်တို့ဟိုဘယ်လိုပြောမလဲကျွန်တော်တို့ဘက်ကတော့စိတ်မဆာဘူးဗျဘာလို့ဆိုတော့ဒီဥစားကသူတို့ကုမ္ပဏီကိုဒီသူတို့အီရန်နိုင်ငံအနေနဲ့ဒါသူတို့ဟိုဘယ်လိုပြောမလဲသင်္ဘောကိုပိုင်တဲ့သင်္ဘောဟိုဆွေးတဲ့ဥစားဒီသင်္ဘောဒီချတာအနေနဲ့ယူလာလာပါ냐သူတို့တကယ်တော့လိလာမှုမှလောက်ရမှာဆိုတော့လေသူတို့ဘက်ကသူတို့ဆောင်ရွက်နေကြပါလေ
အခုဖန်းစီခံရတဲ့မောက်မစ်တီဂရက်သင်္ဘောရဲ့ပိုင်ရှင်မစ်ကုမ္ပဏီဟာအီရန်အစိုးရကိုဒဏ်ကြေးပေးဆောင်မှုရှိတာကြောင့်အီရန်အစိုးရဘက်ကအခုသင်္ဘောကိုဖမ်းဆီးတာဖြစ်တယ်လို့အီရန်ဘက်ကပြောဆိုပြီးဒီလိုဖမ်းဆီးမှုဟာလည်းတရားဥပဒေကြောင့်ရဖြစ်တယ်လို့ဒီကနေ့မှာပဲအီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမာဇစ်အဖ်ခန်ကတော့အခုလိုပြောပါတယ
်။ یک مسئله کاملا حقوقی بوده این کشتی دارای شاکی خصوصی بوده پرونده قضایی داشته حکم قضایی بوده بر اساس اون حکم قضایی که به سازمان
ماشا اینا الادین دیمو دزینگو هاسمو یله چا ما پیگه ده تنین بگا پاسی لایتا ها عبری چا او یا لو ساونه کیسا ဖြစ်ပြီးတရားရုံးရဲ့အမိအယာတင်မောကိုဖမ်းထားတာဖြစ်တယ်လို့အီရန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကပြောဆိုခဲ့တာဖြစ်ပါတယ်။တင်မောနဲ့တင်မောပိုင်ရှင်အပေါ်ပုဂ္ဂလိကတရားလူတို့ကတရားဆွဲဆိုထားတာတွေကိုစစ်ဆက်ညှိနှိုင်းတာတွေလုပ်ပြီးနောက်နှစ်ရက်အတွင်းဖြည့်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတင်မောမူတန်း24ယောက်ကိုဖမ်းမထားဘဲလွတ်တယ်ဆိုရင်ကောင်စစ်ဆန်ရာတွေးဆုံပြောဆိုရတဲ့အတွက်လဲကန့်သတ်မထားဘူးလို့အီရန်နိုင်ငံသားရေးပြောခွင့်ရကပြောခဲ့ပါတယ်တင်မောသား24ယောက်ထဲမှာမြန်မာ၊ဗြိတိန်၊ဘူဂေးရီးယားနဲ့ရူမေးနီးယားနိုင်ငံသားတွေပါဝင်ပါတယ်။မောက်မေးစတီဂရစ်တင်မောကိုအီရန်တပ်ဖွဲ့တွေကပြီးခဲ့တဲ့ဧပြီလ28ရက်နေ့မှာသတိပေးပစ်ခတ်ပြီးတဲ့နောက်တင်မောပေါ်တက်ခဲ့တဲ့အတွက်အမေရိကန်ရေတပ်ကအဲ့ဒီနေရာကိုဖျက်တင်မောတစ်စင်းနဲ့လင်းတင်တင်မောတစ်စင်းဆီလွတ်ခဲ့ပါတယ်။ဒီနောက်မှာတော့ပါရှန်ပင်လယ်ကွေ့ထိပ်ကဟော့စမုတ်ရေလည်ကြားကိုဖျက်တဲ့အမေရိကန်လန်ဒင်သင်္ဘောတွေကိုအီရန်တို့ကြားပြန်မနှောက်ယှက်နိုင်ဖို့အတွက်အမေရိကန်ရေတပ်သင်္ဘောတွေအတူလိုက်ပါစောင့်ရှောက်ပေးနေပါတယ်ရှင်
။မတ်သိငီထိုက်စုစီတင်ပြသွားတာပါ။ VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြင်းညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရရှင်။ VOA ကနေပုံထူနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။စင်ကာပူကဘန်တခုကမကြခင်ကပဲရန်ကုန်မှာယုံခွဲစတင်ဖွင့်လှစ်လိုက်ပါတယ်မြန်မာနိုင်ငံရဲ့ပြည်တွင်းအသက်တင်ထုတ်လုပ်မှုပမာဏ GDP ကိုအများဆုံးတိုးမြင့်ပေးနိုင်မဲ့ကဏ္ဍလေးတခုကိုအဓိကဦးစားပေးပြီးငွေရေးကြေးရေးဆိုင်ရာအကူအညီတွေပေးသွားမယ်လို့အဲ့ဒီဘဏ်ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ်ကပြောပါတယ် United Overseas Bank Limited UOB ဘဏ်မိတ်ဆက်ပွဲမှာကိုရိုင်းသတင်းရယူခဲ့တဲ့ VOA သတင်းထောက်မသိငီလင်းကပြောပြပေးမှာပါ
ဟုတ်ကဲ့ပါရှင်စင်ကာပူအခြေစိုက် United Overseas Bank Limited UOB Bank ရန်ကုန်ရုံးခွဲကိုမေလ4ရက်နေ့မှာစတင်ဖွင့်လှစ်ခဲ့ပြီးဒီကနေ့မေလ6ရက်နေ့မှာတော့ရန်ကုန်မြို့ Backrayer Hotel မှာဗန်မိတ်ဆက်ပွဲအခမ်းအနားကျင်းပခဲ့ပြီးသူတို့ဗန်ရဲ့အဓိကဆောင်ရွက်မဲ့လုပ်ငန်းတွေကိုရှင်းလင်းတင်ပြခဲ့ပါတယ်ဒီလုပ်ငန်းတွေထဲမှာစွမ်းအင်လုပ်ငန်းနဲ့အခြေခံအဆောက်အအုံတည်ဆောက်ရေးလုပ်ငန်းတွေအပါအဝင်ကဏ္ဍ၄ခုကိုဦးစားပေးမှာဖြစ်တယ်လို့အမှုဆောင်ဒါရိုက်တာနဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ် Harry Lo ကအခုလိုပြောပါတယ်
As the country opens up you can see that there are an influx of investments in the country but UOB will be focusing on the four key industries namely
နိုင်ငံပွင့်လင်းလာတဲ့တပြိုင်နက်ရင်းနှီးမြှုပ်နှံမှုတွေအများကြီးဝင်လာပါတယ်ဒါပေမဲ့ကျွန်တော်တို့ UOB ဘဏ်အနေနဲ့ကတော့စွမ်းအင်လုပ်ငန်း hotel လုပ်ငန်းအခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းနဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေကိုအဓိကထားပြီးတော့ငွေကြေးဆိုင်ရာအကူအညီတွေကိုပေးသွားမှာပါ McKinsey Global Institute ရဲ့စစ်တမ်းအရဆိုရင်2030ရောက်တဲ့အခါမှာဒီကဏ္ဍ၄ရပ်ကပဲမြန်မာနိုင်ငံရဲ့ပြည်တွင်းအသက်တင်ထုတ်လုပ်မှုပမာဏGDP ကို80ရာခိုင်နှုန်းအထိတိုးမြင့်ပေးနိုင်လိမ့်မယ်လို့ခန့်မှန်းထားတာမို့လို့ဒီကဏ္ဍတွေကိုဦးစားပေးပြီးတော့ကူညီသွားမှာဖြစ်ပါတယ်
ဘဟုဘဏ်ကချမှတ်ပေးထားတဲ့စီကံချက်တွေအရနိုင်ငံခြားဘဏ်တစ်ခုအနေနဲ့ပြည်တွင်းလုပ်ငန်းတွေကိုတည်တံ့ချင်းငွေချပေးခွင့်မရှိတာကြောင့်ပြည်တွင်းဘဏ်တွေနဲ့တွဲဖက်ပြီးတော့မှသာချင်းငွေချပေးနိုင်မှာဖြစ်ပြီးဘဟုဘဏ်ရဲ့ခွင့်ပြုချက်လည်းရယူဖို့လိုအပ်တယ်လို့သူကဆိုပါတယ်UOB ဘဏ်အနေနဲ့ပြည်တွင်းဘဏ်တွေနဲ့ပူးပေါင်းပြီးလုပ်ငန်းစဉ်နှစ်ရပ်လုပ်ကိုင်သွားမယ့်အကြောင်းကိုလည်းအခုလိုရှင်းပြပါတယ်
။ One would be through knowledge sharing and the other one would be collaborating to them through trade finance. We have organized numerous seminars and exchange.
ပထမတစ်ချက်ကတော့ပြည်တွင်းဘဏ်တွေကိုဘူးတူတာမျှဝေသွားမှာဖြစ်ပြီးတော့ဒုတိယချက်ကတော့ပြည်တွင်းဘဏ်တွေနဲ့ကုန်သွယ်မှုဘဏ်ဓာရေးစီမံခန့်ခွဲမှုတွေမှာပူးပေါင်းသွားမှာဖြစ်ပါတယ်။UOB ဘဏ်အနေနဲ့ဘဏ်လုပ်ငန်းဆိုင်ရာဆွေးနွေးပွဲတွေနှီးနှောဖလှယ်ပွဲတွေကိုကျင်းပပြီးတော့စီးပွားရေးစီမံခန့်ခွဲမှုစီမံကိန်းဘဏ်ဓာရေးနဲ့ကုန်သွယ်မှုဘဏ်ဓာရေးစီမံခန့်ခွဲမှုစတဲ့ခေါင်းစဉ်တွေကိုဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာပဲမြန်မာနိုင်ငံအပါအဝင်ဒေသအတွင်းကနိုင်ငံအချို့မှာဆွေးနွေးပွဲ၁၀ပွဲထက်မနည်းလဲကျင်းပပြီးဖြစ်ပါတယ်။ဒါ့အပြင်နေဆက်ဖြတ်ကျော်ကုန်သွယ်မှုလုပ်ငန်းနဲ့ပတ်သက်လို့လည်း UOB ဘဏ်ရဲ့ဘဏ်ကွဲတွေဆက်ဆက်လုပ်ကိုင်နေတဲ့အခြားနိုင်ငံကဘဏ်တွေနဲ့ဆက်သွယ်ပြီးတော့မြန်မာပြည်တွင်းဘဏ်တွေကိုကမ္ဘာတဝန်းကျေပြန့်လောက်အကူအညီပေးသွားမှာဖြစ်ပါတယ်။
ပြည်တွင်းဘဏ်တွေနဲ့ပူးတွဲလုပ်ကိုင်မဲ့အစီအစဉ်တစ်ရပ်ဖြစ်တဲ့နေဆက်ဖြတ်ကျော်ကုန်သွယ်မှုလုပ်ငန်းအကြောင်းကိုလည်းရှင်းပြပါရစေ
။ For those local enterprise that is exporting their products to the other parts of the world, say Europe or Middle East.
နိုင်ငံတကာကိုထုတ်ကုန်တွေတင်ပို့နေတဲ့ပြည်တွင်းလုပ်ငန်းတွေအနေနဲ့နိုင်ငံခြားဘဏ်တွေကနေတဆင့်တခြားနိုင်ငံတွေကိုငွေပေးချေမှုတွေလုပ်ရပါလိမ့်မယ်။မြန်မာဘဏ်တွေအနေနဲ့နိုင်ငံခြားဘဏ်တွေကိုတိုက်ရိုက်ငွေလွှဲတဲ့စနစ်တွေရှိသေးမှာမဟုတ်ပါဘူး။ကျွန်တော်တို့ UOB ဘဏ်အနေနဲ့နိုင်ငံတကာအဆက်အသွယ်တွေလည်းကြဲကြဲပြန့်ပြန့်ရှိပြီးသားမို့လို့မြန်မာဘဏ်တွေရဲ့ဒီအခက်ခဲကိုကူညီပေးတာအကြံပေးတာမျိုးတွေလုပ်ပေးသွားပါမယ်။ပြည်တွင်းဘဏ်တွေကိုကူညီတဲ့အနေနဲ့ကျွန်တော်တို့ဘက်ကတိုက်ရိုက်ကူညီခွင့်မရတဲ့ပြည်တွင်းလုပ်ငန်းတွေကိုတဆင့်ခံကူညီပေးတဲ့သဘောမျိုးပါ
။စီးပွားရေးလုပ်ငန်းတွေတိုးတက်လာတာနဲ့အမျှအရေးအချင်းပြေဝတဲ့လူအရင်းအမြစ်လည်းလိုအပ်တာကြောင့် UOB ဘဏ်ရန်ကုန်ရုံးခွဲကဝန်ထမ်းတွေကိုစင်ကာပူနိုင်ငံကိုဆေးလွှတ်ပြီးတင်နန်းပေးလေ့ကျင့်ထားတယ်လို့ထာနေကိုစလဲကဆိုပါတယ် UOB ဘဏ်အနေနဲ့ထူးချွန်တဲ့တက္ကသိုလ်ကျောင်းသားကျောင်းသူ45ဦးကို9နှစ်တာပညာသင်ဆုပေးအပ်တဲ့အစီအစဉ်ကိုလည်းစတင်တာပြီဖြစ်တယ်လို့မစ္စတာလိုကဆိုပါတယ်ပညာသင်ဆုကိုဘဏ်လုပ်ငန်းနဲ့ဘဏ်ဓာရေးပညာရပ်အထူးပြုကျောင်းသားတွေကိုအဓိကထားပေးအပ်သွားမှာဖြစ်ပြီး UOB ဘဏ်မှာအလုပ်သင်ဖို့အခွင့်အရေးလည်းရရှိမှာဖြစ်တယ်လို့သူကပြောပါတယ်UOB ဘဏ်ရဲ့မြန်မာနိုင်ငံအတွက်ပထမဆုံးခြေလှမ်းအဖြစ်ရန်ကုန်မြို့လယ်ကောင်မှာရှိတဲ့ကိုလိုနီလက်ထက်ကအဆောက်အဦတစ်ခုကိုပြန်လည်မွမ်းမံပြီးတည်ဆောက်မဲ့ဟိုတယ်အတွက် Rangoon Excelsior Company Limited ကိုချင်းငွေထုတ်ချီလိုက်ပြီးဖြစ်ပါတယ် United Overseas Bank Limited ဟာ Asia Pacific အနောက်ဥရောပနဲ့မြောက်အမေရိကအပါအဝင်ကမ္ဘာတဝန်းကနိုင်ငံပေါင်း19နိုင်ငံမှာရုံးခွဲပေါင်း900ကျော်ဖွင့်လှစ်ထားတဲ့ဘဏ်တစ်ခုလည်းဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလထဲမှာဗဟိုဘဏ်ကခွင့်ပြုမိတ်ရရှိထားတဲ့ဂျပန်နိုင်ငံအခြေစိုက်တိုကျိုမီဆူဘီရှိ UFJ ဘဏ်ဆူမီတိုမိုဘဏ်နဲ့စင်ကာပူအခြေစိုက် OCBC ဘဏ်တွေလည်းဖွင့်လှစ်ပြီးဖြစ်ပါတယ်ရှင်
။မတ်တင်ရေးလင်းစူးစီတင်ပြထားတာပါ။ခုတစ်ဆက်တည်းနိုင်ငံတကာသတင်းတပုတ်တင်ပြပါဦးမယ်။အစွန်ရောက်မွတ်စလင်အကြံဖက်ဝါဒဟာအနောက်နိုင်ငံတွေအပါအဝင်ကမ္ဘာတဝန်းမှာကောင်းထောင်လာနေပါတယ်။အာရဗ်ကမ္ဘာသားမကတာမန်မွတ်စလင်အတိုင်းဝိုင်းတွေကိုပါအစွန်ရောက်အုပ်စုရဲ့လွန်မိုးလာမှုကိုအစိုးရတွေအနေနဲ့ထိန်ချုပ်ဖို့ကြိုးစားနေရတာပါ။ဒါပေမဲ့လည်းအစိုးရရဲ့နီလာတွေဟာခုထက်ထိတော့အောင်မြင်မှုမရှိဘဲဖြစ်နေတယ်လို့လှစ်လာသုံးသပ်သူတွေကပြောဆိုနေကြပြီးမကြေမနက်ဖြစ်နေတဲ့လူငယ်တွေအတွက်စစ်သွေးကြွအုပ်စုတွေဟာဆွဲဆောင်မှုရှိတဲ့ရွေးချယ်စရာတစ်ခုဖြစ်တယ်လို့ပြောပါရယ်။ Celestica Hawks သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြထားပါရယ်ရှင်။
ပြင်သစ်ပါလီမန်ကပြင်သစ်နိုင်ငံမှာအကြမ်းဖက်မယ်လို့တန်တရားဖြစ်ခံရသူတွေကိုကြဲကြဲပြန့်ပြန့်စောင့်ကြည့်မယ်အငင်းပွားပွဲထောက်လှမ်းရေးဥပဒေကြမ်းတစ်ခုကိုအင်္ဂါနေ့ကမဲအများစုနဲ့အတည်ပြုလိုက်ပါတယ
် Je veux d'abord me féliciter de ce résultat très large
အခုလိုထောက်လှမ်းရေးဥပဒေကြမ်းကိုမဲအများစုနဲ့အတည်ပြုနိုင်တဲ့အတွက်ရမ်းချေနပ်ပါတယ်လို့ပထမဆုံးပြောချင်ပါတယ်ဒီဥပဒေကြမ်းဟာကျွန်တော်တို့ရဲ့အခြေခံလူလတ်ခွင့်တွေကိုကာကွယ်မှာပါကျွန်တော်တို့ထောက်လှမ်းရေးလုပ်ငန်းတွေအတွက်မူဘောင်တွေကိုချပေးတဲ့အပြင်အကြမ်းဖက်အန္တရာယ်ကိုကြုံလာလို့ရှိရင်လည်းထိထိရောက်ကာကွယ်နိုင်အောင်လုပ်ခွင့်ပေးထားရုံသာမကတခြားရာဇဝတ်မှုကြီးတွေနဲ့တရှုဒလန်လုပ်မှုတွေကိုလည်းကာကွယ်နိုင်ပါတယ်
ပြင်သစ်နိုင်ငံရဲ့ကွဲပြားနေတဲ့ပါတီတွေကဥပဒေပြုအမတ်တွေအခုလိုဥပဒေကိုအတည်ပြုပေးလိုက်ပေမဲ့လေးလာသူတွေကတော့အကြမ်းဖက်ဝါဒကိုနှိမ်နင်းတဲ့နေရာမှာထိရောက်မှုရှိပါမလားဆိုတာမေးခွန်းထုတ်နေကြပါတယ်အစိုးရတွေကိုမချေနှက်တဲ့မွတ်စလင်လူငယ်တွေအတွက်ကတော့အခုလိုအဆုံးရောက်အဖွဲ့တွေဟာဆွဲဆောင်မှုရှိတဲ့ရွေးချယ်စရာတစ်ခုဖြစ်နေတယ်လို့လေးလာသူတွေကပြောပါတယ
်အဓိကအကြောင်းရင်းကတော့အာရဗ်ကမ္ဘာနဲ့မွတ်စလင်နိုင်ငံတွေကိုအနောက်နဲ့ဒေသတွင်းကအစ္စရေးလိုနိုင်ငံတွေကထိန်းချုပ်ဖျက်ဆီးဖို့ကြိုးစားနေတယ်လို့အဲ့ဒီဒေသကလူတွေထင်အောင်အလုပ်ခံနေရပြီး ဒါကြောင့်သူတို့ဟာမဟာယန်သူတော်ကြီးဖြစ်တယ်လို့ထင်နေပါတယ်။ဒါတွေကိုသတင်းစာတွေ၊ကျောင်းစာသင်ခန်းတွေ၊လူအများစုတွေ့ဆုံတဲ့ပွဲတွေမှာပြောဆိုနေကြပြီးတော့အခုလိုအတွေးအမြင်တွေပေးနေတာပါ။ဒီအချိန်မှာပဲအစိုးရအုပ်စုတွေနောက်ပါတီတွေကကဲကျွန်တော်တို့ကတော့ဒီလိုမျိုးအစိုးရမဟုတ်ဘူးကျွန်တော်တို့ကလက်တွေလုပ်တဲ့သူတွေကျွန်တော်တို့နဲ့ဆိုရင်ခမရတို့အနာဂတ်တွေပိုကောင်းလာမယ်ဆိုပြီးတော့အဖြေပေးကြတော့တာပါပဲ
။နိုင်ငံတကာကဘုံကျဲတိုက်ခိုက်မှုတွေကြောင့်လက်နက်ကောင်းကောင်းတပ်ဆင်ထားတဲ့IS အုပ်စုစစ်သေးကြွတွေရှေ့တက်မလာအောင်ထိန်းထားနိုင်ပေမဲ့ Al-Qaeda လိုအကြမ်းဖက်အဖွဲ့ဟောင်းတွေကတော့အားပြန်ကောင်းလာနေပါတယ်။ဒီအုပ်စုရဲ့ထိတ်တန့်ကောင်းဆောင်တွေအဖမ်းခံရအသက်ခံရပြီးသူတို့ရဲ့ငွေကြေးထောက်ပံ့တဲ့နည်းလမ်းတွေဖျက်ဆီးခံရတဲ့အတွက်အင်အားရုပ်ယော့သွားခဲ့တာပါ။ဒါပေမဲ့လည်းအခုလတွေအတွင်းမှာတော့အာရဗ်နိုင်ငံတချို့ကငွေကြေးထောက်ပံ့မှုတွေရတဲ့အတွက်Al-Qaeda အနေနဲ့ပြန်ကောင်းထောင်လာနေတယ်လို့လေးလာသူတွေကပြောပါတယ
် And today it seems like Al-Qaeda is very much back in business in both Syria and Yemen in terms of getting sponsors
ပင်လယ်ကွေ့နိုင်ငံတွေကငွေကြေးထောက်ပံ့မှုတွေရတဲ့အတွက် Syria နဲ့ Yemen မှာဆိုရင် Al-Qaeda တွေပြန်လှုပ်ရှားနေပါပြီ Al-Qaeda နဲ့ဆက်နွယ်မှုရှိတဲ့ Nusra တပ်ဦးလို့အဖွဲ့ကိုထောက်ပံ့နေတဲ့အဖွဲ့ကို Saudi နဲ့ Qatar လိုနိုင်ငံတွေကပေါ်တင်ကြီးထောက်ပံ့နေတာပါ
အကြမ်းဖက်သမားတွေနဲ့လက်နက်ကင်တပုံတွေကိုစီရေးရနှိမ်နင်းတာဟာယာယီဖြည့်ရှင်းနည်းပဲဖြစ်တယ်။ကမ္ဘာတဝန်းကမွတ်စလင်လူငယ်တွေကိုပိုကောင်းတဲ့ရွေးချယ်စရာတွေပေးဖို့နဲ့အလေလက်သဘောထားရှိတဲ့မွတ်စလင်တွေကိုအားကောင်းအောင်လုပ်ပေးတာဟာအစွန်းရောက်အစ္စလမ်ဝါဒတိုက်ဖြတ်ရေးပိုထိရောက်နိုင်တယ်လို့လေးလာသူတွေကပြောပါတယ်ခင်ဗျာ
။ကိုငင်းချမ်းပါရှင်။ VOA မြန်မာပိုင်းကနေကဏ္ဍပေါင်းစုံကိုတင်ဆက်ပေးနေပါရယ်။ကျမတို့ထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေအဝေးဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါရယ်။စာတိုက်ကနေဆက်သွယ်လို့ရရင်တော့ VOA American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါရယ်ရှင်။ဟုတ်ဦးနေညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြာနေသေးတဲ့အချိန်အတွင်းတရင်အချင်းချုပ်ကိုတော်ခင်မျိုးသက်ကတလက်ပြောပြပေးပါအောင်ရှင
်အမေရိကန်နိုင်ငံကြီးဝန်ကြီး John Kerry ကသူဟာ Saudi Arabia နိုင်ငံကိုတွားရောက်တဲ့အခါမှာစစ်တမ်းကြောင့်ပျက်စီးနေတဲ့ Yemen နိုင်ငံအတွက်လူသားချင်းစာနာမှုကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်သူရဲ့ခီးစင်တစ်ထောက်နားတဲ့ Djibouti နိုင်ငံကိုဒီကနေ့ဗုဒ္ဓဘုရင့်ရောက်ရှိနေစဉ်မှာလဲ Yemen နိုင်ငံအတွက် American ပြည်တော်စုကထောက်ပံ့ငွေနောက်ထပ်ဒေါ်လာတန်ပေါင်း68တန်းပေးရမယ်လို့ကြေညာခဲ့ပါတယ်ဒီထောက်ပံ့ငွေတွေဟာ Yemen နိုင်ငံမှာလိုအပ်နေတဲ့အစားအစာတောက်ရည်တန်းနဲ့ခိုးလုံနေထိုင်ဖို့တခြားလူအပ်ချက်တွေဖြည့်ဆည်းပေးနေတဲ့အဖွဲ့အစည်းတွေအတွက်ဒေါ်လာ16တန်းပေးဖို့ပါဝင်တယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာကျင်းပခဲ့တဲ့ကာတွန်ပြိုင်ပွဲကိုတနင်္ဂနွေနေ့တိုက်ခိုက်ခဲ့တဲ့သူ2ယောက်ဟာ IS Islamic အစွန်းရောက်ဖွဲ့နဲ့ဆက်ဆက်မှုရှိမရှိဆိုတာသိနိုင်မှုအမေရိကန်အာဏာပိုင်တွေကြိုးပမ်းဆောင်ရွက်နေပါတယ်။တနက်သမား2ယောက်ထက်ကတယောက်နဲ့ချိတ်ဆက်နေတဲ့တယောက်ဟာသူနဲ့ချိတ်ဆက်နေတဲ့ Twitter လူမှုကွန်ရက်ဆာမနာမှာသူတို့2ယောက်အသုံးပြုတဲ့ electronic ပစ္စည်းတွေကိုအာဏာပိုင်တွေကစစ်ဆင်နေတာပါ။အစွန်းရောက်ဖွဲ့ကတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အင်ကာနေတုန်းကပဲပြောခဲ့ပါတယ်။ Islam IS Islam အစွန်းရောက်အဖွဲ့ရဲ့ထိတ်တန်းခေါင်းဆောင်လေးဦးကိုဖမ်းနိုင်ဖို့အတွက်တရင်ပေးသူကိုစုချင်းငွေဖြစ်တဲ့ဒေါ်လာတန်း20ထိပေးရမယ်လို့အမေရိကန်အစိုးရကကမ်းလှမ်းလိုက်ပါတယ်။ဒီအဖွဲ့၄ယောက်ထဲမှာ IS အဖွဲ့ပြောခွင့်ရတယောက်လည်းပါဝင်နေပါတယ်။အီရန်ကနေဖမ်းဆီးထိန်းသိမ်းထားခဲ့တဲ့ Max Tigris ကုန်တင်တင်မော့ကတင်မော့သား24ယောက်ထဲမှာမြန်မာတင်မော့သား13ယောက်ပါဝင်နေပါတယ်။ဒီတင်မောအမှုတန်း၄ယောက်ကိုဖမ်းမထားဘဲနဲ့လိုအပ်တဲ့ဆိုရင်ကောင်စစ်ဆိုင်ရာတွေ့ဆုံပြောဆိုမှုတွေအတွက်ကန့်သတ်မထားပါဘူးလို့အီရန်နိုင်ငံခြားရေးဌာနပြောခွင့်ရအမောက်စီကပြောကြားခဲ့ပါတယ
်။တရင်ချင်းချုပ်ကိုတော်ခင်မျိုးသက်ကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမတင်ကြီးထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Von Carlio ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိလိုင်းတိုမီတာ71.25ရိုးကနေထုတ်လွှင့်ပေးခဲ့တာပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လန်းပါစေ။ VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါရစေ။ကျမအနန်းလောပါ
This program has come to you from the Voice of America, Washington.